အားထုတ်နေဆိုတာကိုယ့်ရဲ့တကူသာတော့ပေါ့ဒီတရားရဲ့တကူသာတော့လည်းပြရရှိရအများအတွက်ဆိုလို့ရှိရင်မရပါဘူးဒီတရားတွေကိုယ်ပြမှကိုယ်သိတယ်ကိုယ်သိမှကိုယ်လွတ်ကြောင်းကိုယ်ပြန်ပြီးတော့မြင်ရအဲ့တော့ကိုယ်ကိုယ်တိုင်းမြင်မှကိုယ်သိရတဲ့တရားတွေကြားတဲ့တရားတွေဖြစ်တဲ့အတွက်မင်းမျိုးလည်းအရှိရာရပြီးသားလူတွေလွမြောက်ပြီးသားလူတွေကိုလွတ်ချင်တော့စူးစားပြီးတော့အားထုတ်ကြရဲ့အဥစဉ်တို့ကလည်းဒီလိုပဲယောဂီတွေအားထုတ်တယ်လို့အားထုတ်ရဲ့အားထုတ်တဲ့အခါကျတော့တခါကအာမထုတ်ဖို့ကအာနာပါနာဈာန်လေးရှိတယ်ရှိဝင်မဲ့တော့ရှိရရဲ့မရှိတတ်တော့သူတွေကခလုတ်တိုက်လို့ဖြစ်ပြီးတော့ကျောင်းမြတ်ကြီးဖြစ်ခဲ့ရ။ဘာဖြစ်လဲဆိုတော့ကိုကဒီနှခေါင်းကဆက်တဲ့လေကိုရှုပ်တတ်တယ်လို့ထင်နေရအောင်။ဒီတရားအားထုတ်တဲ့အခါကျတော့ကိုနှခေါင်းကအနာပါနသူတွေကနှောင်းကမအောင်မရှုပ်တတ်ဘူး။ဆောက်အောင်မရှုပ်နိုင်ဘူး။အဲ့လိုမအောင်မရှုပ်နိုင်ဆောက်အောင်မရှုပ်နိုင်တဲ့အတွက်ဘာဝတတိယဝေဒနာကိုကြာပြီးတော့ဒုက္ခတွေရောက်ခဲ့ရတာမသိခင်တော့တော့ကြောက်တာပေါ့ရောပြီဒီလိုပဲဒီဝေဒနာတက်လာမှာဟိုကြောက်သိသွားတဲ့အခါကျတော့ဝေဒနာတက်တာကိုမကြောက်တော့ဘာလို့မကြောက်လဲဆိုတော့ဝေဒနာပေါ်တစ်ခါကြာလို့ရှိရင်လွတ်မြောက်တော့တစ်ခါရသွားတာကိုသိတယ်ဆိုတော့ဝေဒနာတက်တာကိုမကြောက်တော့ဒီဝေဒနာတက်လာတာလေတရားကျင့်တဲ့ယောဂီတွေပေါ့ဥစ္စာတွေဆိုရင်ယောဂီတွေတွေကိုနောက်ထပ်လွတ်ကြောင်းကိုတဏှာရရှိအောင်ရောက်အောင်လို့ဒီဝေဒနာပို့သွားပြီးအဲ့တော့ဒီဝေဒနာပို့သွားပြီးတာဖြစ်တာကိုသိသွားတော့တရားအထုတ်တဲ့ယောဂီရဲ့ဒီဝေဒနာကိုမကြောက်တော့ဘူးဆရာတော်ကတော့ဒီဝေဒနာကိုကြောက်နေရတယ်လက်နေရတယ်ဆရာတော်လည်းဟောတော့ဘုရင်မောကနေပြီးတော့ဒီဝေဒနာဒီကျေစုရှင်အဲ့တော့မြေကကျေစုရှင်ကိုကျေစုရှင်မမသိတော့ဒုက္ခရောက်ပါတယ်။ဒီအရုံကိုသွားပြီးတော့ဆက်ဆံတော့အဲ့တော့ဥစဉ်တော့ကဒါတော့ဒုက္ခပေးနေတဲ့ဝေဒနာကိုကျော်လို့ကျေစုရှင်ဖြစ်နိုင်တယ်။နောက်တော့တရားရဲ့ကျင့်လို့သိလာတော့မှဒီဝေဒနာကကျေစုရှင်ဆိုတာမှန်ပါတယ်။ဟုတ်ဘဝကောင်းရောက်များတော့ကျားရှိတဲ့ဘဝတည်းလွမြောက်ပို့ပြီးဒီဝေဒနာမှမတတ်ရင်ဒီဝေဒနာမှမရှိရင်ယောဂီရဲ့အင်းနဲ့စိတ်ကမထောက်ပါဘူး။ဘာဖြစ်လို့လဲဝေဒနာမရှိတဲ့အတွက်စိတ်ကအတွင်းနဲ့ပါငြိမ်နေတယ်၊ချုပ်နေတယ်၊ယက်နေတယ်။အဲ့ဒါလိုနေတဲ့အတွက်ကိုသိနေလို့မသိရ။နောက်သတိအကောင်းလာတဲ့အခါကျတော့ခန္ဓာမှာကြာပြီးတော့သိရ။ဒီခန္ဓာပါပြန်သိတဲ့အခါကျတော့ဒီရရှိရတဲ့ဒီ၁၄ပါးသုံးကိုဥစ္စာကခန္ဓာလို့ထင်ခဲ့လို့မှားခဲ့ပုံကြီးဒီဖြစ်ပေါ်နေတဲ့ဒီသိတဲ့သဘောကိုနှတ်သိလို့ယူလို့မှားခဲ့ပုံကြီးအဲ့တော့ဒီကိုကျင့်လို့သိလာတဲ့အခါကျတော့လေဒီပေါ်ဓာရီကိုရှုတတ်သွားတော့နှမရုပ်ကိုပြန်ပြီးတော့သိပါလိမ့်မယ်ဒီကနေ့ဒီတရားတွေကိုကြောက်ရှာတယ်သိအောင်ရှာတယ်အမှန်ကိုရှာတယ်အဲ့တော့အမှန်ရှာလို့အမှန်တွေ့တာဆိုတော့အမှန်မတွေ့အဲ့တော့အမှန်မတွေ့ရတဲ့အခါကျတော့ရှိတဲ့တရားတွေကိုမြင်အောင်ကြည့်ရတယ်ဆိုတော့တရားတွေကိုလိုက်ပြီးတော့ရှာတယ်ဆောင်းရှာပေမဲ့လို့တရားတွေ့တာဆိုတော့တရားလည်းမတွေ့ဘူးဘာဖြစ်လို့မတွေ့ရလဲဆိုတော့အယူဆိုင်နဲ့ပေါင်းလို့မတည့်ရတရားဆိုတာသူ့အတူပေါ်ပြပြရအောင်ပေါ်ပြပြရသဘောကတရားတွေဖြစ်အဲ့လိုသဘောဆိုင်သွားပါလေတရားကိုသိရတော့သဘောမဆိုင်လို့ရောသိတဲ့တရားကတော့ပညာနဲ့သိတဲ့တရားပဲသူကတော့ခန္ဓာမှာပြန်ပြီးတော့သိကြကြတော့တရားဆိုတဲ့ပညာမပေါ့သူဖြစ်တဲ့သဘောလေးတွေတော့တွေ့သဘောလေးတွေတွေ့တဲ့အခါကျတော့ဒီဆိုင်နာတဲ့ရုပ်ကဖြစ်ပါလိမ့်ဖြစ်နေတယ် ိတ်နေရဲ့လို့အတရေပေါ်မှာအရင်တော့ကတော့ငါရုပ်ဝတ်ကိုယ်တို့မဆွဲတဲ့အတွက်မခံစားရတာပဲရှိတယ်ဒုက္ခမရောက်ရတာပဲရှိသူ့သဘာဝတရားတော့ဥစဉ်တို့ဘလို့မဖြစ်အောင်မပေါ်အောင်အတ္တနဲ့လှုပ်ယူတော့မရဘူးအဲ့လိုအတ္တနဲ့လှုပ်ယူလို့မရတဲ့တရားကိုဥစဉ်ကအတွင်းထဲကစိတ်ပေါ့အတွင်းထဲကစိတ်ကကြောက်ဆိုပြီးတော့အတ္တနဲ့လိုက်ရပြီးတော့လှုပ်ယူတဲ့အခါကျတော့ဒီအတွင်းထဲကပေါ်တဲ့စိတ်တွေကိုပြန်ပြီးတော့သိလာရတာမှားတယ်ဆိုရင်ဟုတ်စိတ်တွေမှားကြောင်းကိုပြန်သိတယ်အဲ့လိုမှားကြောင်းကိုသိလာတော့ကိုယ့်ရဲ့အမှားစိတ်တွေသိသွားတော့မှအမှန်ရောက်သွားတယ်အမှန်ရောက်သွားတယ်ဆိုတော့အမှန်ကိုရှိတယ်ချိန်ရောမရောက်သေးဘူးအမှန်မှန်တော့အမှားမရှိလို့အမှန်လို့ပြောတယ်နောက်ပြည့်ဆိုတော့ဒီလိုက်ပြီးတော့သိတဲ့စိတ်ကြီးလောကကြီးကအသိနဲ့ဆိုတော့အကောလုံးကအမှားရင်းရဖြစ်အဲ့ဒီအမှားတွေကိုဥစဉ်တော့ပေါင်းသိရတယ်ကြာလာတော့အမှန်ချင်းနေကြတယ်ဒီတရားကြီးကျင့်လိုက်တဲ့အခါကျတော့မိမိတို့ဆရာတော်ကြီးပြောတယ်လို့ယုံနာနာမြင်ကြည့်ဓမ္မမဟုတ်လည်းသိတတ်လို့မြင်ကြည့်ဘလို့ပဲမြင်မြင်ယုံနာလို့ပဲမြင်မြင်ဒီဆိုင်ရဲ့ယုံနဲ့တတ်လို့ပဲမြင်မြင်အတုပလို့ပဲမြင်မြင်အနိစ္စပဲမြင်မြင်ဘလို့ပဲမြင်မြင်အဲ့ဒါလို့တခုတော့ဟောပေါ့ဝင်လေမိမိတို့လောကတွေကသိတယ်သိတယ်မရှိတော့ဘူးဒီလောကရဲ့ပေါင်းရှိကိုလည်းသိတဲ့အမျိုးမရှိကြဘူး။အဲ့လိုပေါင်းရှိကိုလည်းဆိုတဲ့အယူတွေချုပ်သွားတဲ့အတွက်အခုလိုတရားအားထုတ်တဲ့အခါကျတော့ဒုက္ခကိုမခံရတော့ဒုက္ခခံရတယ်ဆိုတာပေါင်းရှိကိုလည်းလို့သွားဆွဲတယ်။တလီဘာဖောက်နေတဲ့အပေါ်မှာငါယုံငါကိုလို့ဆွဲပေါင်းရှိကိုလည်းသင်ပါလို့ဆွဲပြီးတော့ခံစားလို့ဒုက္ခရောက်ရ။အဲ့တော့ပေါင်းရှိကိုလည်းဆိုတဲ့ဒီအယူတွေချုပ်နေတဲ့အတွက်အဲ့ဒီပေါင်းစုဝေလက်လို့ဆွဲတဲ့ဆွဲပြီးတော့ခံစားရတဲ့ဒုက္ခကယူပြည့်တယ်လို့ကြက်သွားတယ်ဆိုနေတော့အခုထိုင်ရဖို့နေအခုလွတ်မြောက်ပြီးတော့အခုချမ်းသာမှုကိုရရှိရတဲ့တရားတွေကဒါကြောင့်မို့ဦးဇင်းတို့လည်းဒီတရားတွေသိတဲ့အခါကျတော့ဦးဇင်းတို့ပြင်ပေါ်ရောက်လို့ဆံမတတ်နိုင်မလို့ခန္ဓာမှာကိုကျင့်လို့သိကြတဲ့ဟာကြတော့ပြောတဲ့ဒီကားလို့သိကြတဲ့အရာကြတော့ဒါပေမဲ့လို့သာမတတ်တဲ့အတွက်သူစဉ်တဲ့ကိမခတ်နေကြပြောတဲ့အပေါ်မှာဟောပြင်းတဲ့တက်တာလေးပြောဆိုတာလေးလွဲတာလေးရှိအဲ့လိုလွဲတာလေးရှိတဲ့အခါကြတော့ဒါတက္ကာလေးဒကာမလေးဒီရှိတဲ့တန်ဃာတော်လေးတစ်ချက်တော့ပြင်မဲပါလေဦးစဉ်မအဲ့ပြင်မဲလို့ရှိရင်ဒီကနေ့တော့ဟောကြတယ်အဲ့ဒီပြင်လို့တဲ့သံဃာဖြစ်ဖြစ်သံဃာဖြစ်ဖြစ်ဒီဥစဉ်တွေပဲဆရာတော်တွေပဲဖြစ်ဖြစ်ဥစဉ်တို့ကသာမတ္တကမသိတော့ယောဂီတွေတရားပြတယ်လို့သာမတ္တရသိတဲ့ဥစဉ်တွေဒါလည်းဥစဉ်တို့ပြန်ပြီးတော့ပြုပြင်နေပါတယ်ပြင်နေတယ်ဟောဒီနေရာမှာဒီလိုပြောရတယ်ဒီလိုမပြောရဘူးဆိုရင်ပြန်ပြီးတော့ပြင်နေလို့ဥစဉ်တို့ဒီကရောက်လာတော့တစ်ဖြည်းဖြည်းပြောတတ်တယ်ဥစဉ်ရင်တော့တရားပြတယ်တရားပြတဲ့အခါကျတော့တရားတဏှာကြီးအဋ္ဌကံပြည့်အဋ္ဌကံပြည့်လို့ရှိရင်အဲ့တဏှာကြီးကငါလုံးဝပြောလို့ရတယ်ဒါပဲလေဆိုတော့သိတော့သိရင်ကိုယ်ခန္ဓာဆိုင်မလို့ပြောတတ်သူများကိုမပြတတ်ဘူးဒါကုသကုသားတော့ကောင်းနေတာပဲဒီတရားကြီးပြင်ကောင်းမှန်းကြီးအကောင်းလဲလို့ပြောဆိုတော့ပြတတ်တယ်။အောင်းတော့ကောင်းနေတာပဲဒီတရားတွေကအဲ့တော့ကုတ္တကုဇာလွတ်မြောက်ပြီးတော့ဒီဆန္ဒမှုရတဲ့အတွက်ပြောပါဆိုတော့မပြောတတ်ပါဘူးပြောမိတယ်။ဒီလိုပြောတတ်ဖို့ကိုသူစဉ်လုံးပြန်ပြီးတော့ကြင့်ယူပါ။ဒါကြင့်ယူရတယ်ဆိုတော့ကိုကြင့်လို့သိတဲ့အသိတွေကိုပြန်ပြီးတော့ကြွားယူပါ။သဘောတည်းလို့တစ်ခုပေါက်တိုင်းကြီးအဲ့ပေါက်တဲ့သဘောပေါက်တဲ့တခုကိုအဲ3မျိုး4မျိုး5မျိုးတော့ပြန်ပွားယူပါအဲ့ဒီလိုပွားယူလိုက်တော့မှအခုလိုတရားအထောက်အထားယောဂီတွေကိုပြန်ပြီးတော့ကြောပြတတ်လာယောဂီတွေရဲ့ဇယကြီးကမျိုးမျိုးကိုဦးစင်းတို့ရဲ့သ ဆရာကြီးကအမျိုးမျိုးဆိုတော့အခုတစ်ခုပဲသိရတော့တစ်ခုပဲပြောလို့ရတော့တဲ့တဲ့လူကတော့တဲ့သွားတာပဲမတဲ့တဲ့လူကလည်းမတဲ့ဘူးအဲ့တော့တစ်ခုကို၄မျိုး၅မျိုးတော့ပြောလိုက်တဲ့အခါကျတော့ဆရာကျင့်နေရောပြီးတယ်အဲသူ့နဲ့တိုက်ဆိုင်ရတော့တဲ့သွားတာပဲအဲတချို့ပြုတ်အားတဲ့လူကလည်းသူစနေတဲ့ရုပ်ဘုံဟောလိုက်ရင်အဲသူ့မှာသွားတဲ့အဲတခြားကြတော့လည်းဆက်လို့ဦးစီးတဲ့ရောပြီးကြတော့လည်းသူစနေတရားစိတ်အကြောင်းဟောလိုက်ရင်သွားပြီးတော့မိမိတို့ဖြစ်တာနဲ့တည့်နေတယ်အဲဓာတ်ကိုဦးစီးပြီးတော့ဓာတ်ကိုသဘောပေါက်ပြီးတော့ရှုနေရရောပြီးကြတော့လည်းသူစနေဒီဘက်ကြီးရဲ့ဒီဓာတ်ကြီးဟောလိုက်တဲ့အခါကျတော့သွားပြီးတော့တည့်ဒါဖြစ်လို့တည့်လေဆိုတော့သူစနေတွေတရားကျင့်တဲ့ရောပြီးတယ်ကျင့်တဲ့အနေနဲ့ကျင့်ကြအနေနဲ့ကမတူတာမိန်းကလေးယောက်ျားလေးအုံကြီးဒီလိုက်ချင်းဆိုပြီးတော့အတွင်းရပါရမတ်သားကိုကြည့်လိုက်ရင်သူလည်းရုပ်နဲ့ကိုယ်လည်းရုပ်နဲ့အဲသူလည်းဓာတ်လေးပါတော့ကိုယ်လည်းဓာတ်လေးပါတော့အဲဒုက္ခနဲ့ကြည့်ရင်သူလည်းဒုက္ခနဲ့နေရတဲ့ရုပ်ကိုယ်လည်းဒီဥစဉ်တို့လည်းဒီဒုက္ခကောင်းကြီးနဲ့နေရတဲ့အတွက်အတွင်းပါရမတ်သားမှကြတော့အတူတူပါပဲအဲ့တော့အတူတူပဲဆိုတော့ဥစဉ်တို့ဒီကပြောတဲ့အခါကျတော့တဲ့တယ်ဆိုတာကဥစဉ်တို့ဒီမှာတရားတွေကျင့်တာလို့ဥစဉ်တို့ရှောက်ပြတဲ့လောင်းကိုမိမိတို့ကအနောက်ကနေရှောက်ယူတယ်။ဥစဉ်တို့ရှေ့ကရှောက်တဲ့လောင်းကိုမိမိတို့ကအနောက်ကနေလိုက်လာတဲ့အတွက်အဲဘယ်နေရာရောက်ရင်ဘယ်အန္တရာယ်နဲ့တွေ့မလဲဘယ်ဒုက္ခရောက်မလဲဆိုတာဥစဉ်တို့ကဒီဘက်မှာသိပြီလား။ဥစဉ်တွေဆောက်ခဲ့တာဟုတ်ဆောက်ခဲ့တော့ကိုဒီဟန်နေဆက်ဆောက်ခဲ့တော့ဘယ်နေရာရောက်ရင်ဘယ်လိုအန္တရာယ်နဲ့ကြုံရလဲဘယ်လိုဒုက္ခတွေနဲ့ရင်ဆိုင်တွေ့ကြုံရလဲဆိုတာသိလို့လည်းမိမိတို့ကိုပြောပြီးတော့ကြားပြီးလို့ရအဲတော့မိမိတို့ကလည်းဥစဉ်တို့ဒီဘက်ကပြောတယ်လို့ကြားတယ်လို့ကြိုးစားပြီးတော့အားထုတ်လို့ရှိရင်ဒီစက္ကန့်မှာလည်းကြားရှိရဒါမှရရှိအောင်လို့လည်းကျိုးသာပြီးတော့အထုတ်ကြဖို့ရောပြီးပြည့်နေရတယ်ဘာမှမရှိပါဘူးခဏရက်ဆိုတဲ့ရက်လေးကဟိုဒီတဏိတာမှာခိုင်လိုက်အတောတနာနာလိုက်နေရင်းနဲ့ပဲတစ်ရက်ကကုန်သွားရဲ့ဒီနေ့ဆိုပဲနေရမြောက်ရောက်ပြီနေရမြောက်တော့မှမိမိတို့ရဲ့တွေအခုအချိန်ကနေပြီးတော့ပြန်ရှိတဲ့ရက်တွေပြန်ရှိတဲ့အချိန်တွေကိုကျူသာပြီးအထုတ်လို့ရပါတယ်။အဲ့လိုကျူသာပြီးအထုတ်လိုက်ရင်မိမိတို့ဒီရုပ်ပေါ်မှာလေစိတ်ကြောင်းသွားရင်မိမိတို့ကိုယ်မသိဘူးကရေးသေးရမှန်မြင်မှုကတည်းကမြင်ရတော့ဟောအာအောမှုတွေဖြစ်လာရမယ်။ဘယ်လိုအာအောမှုတွေဖြစ်ရလဲဆိုတော့ဟောဒီလိုမျက်စိနဲ့လည်းကြည့်နေတယ်။မျက်စိနဲ့ကြည့်နေတော့အပေါ်မှာမြင်တဲ့အပေါ်မှာအဲခွေးတွေပြက်တယ်တကယ်ကငမတွေမပါဘူးဆိုတော့ဟောယုံကြည်တရားမရှိပါဘူး။ဟောဒီမျက်စိမြင်ရတာနဲ့ဒီမျက်စိနဲ့ကြည့်တယ်။ဟောခွေးတွေကြက်တွေလည်းမတွေ့ဘူး။တကယ်ကငမလည်းမတွေ့ဘူးဆိုတော့ဟောတကယ်ကငမတွေမရှိဘူးဆိုတော့ဦးစင်းတို့မသိရခင်တော့ဘယ်လိုလုပ်ပြီးတော့ဟောတကယ်ကမမြင်အောင်မပါအောင်ဘယ်လိုလုပ်ကြည့်လဲ။ဘယ်လိုလုပ်ပြီးတော့သတိထားရတာလဲသိကျင်နေတယ်ဦးစင်းတို့တဲဥစီရတော့ရဲ့လဲဟောတာ ਉਹ တရားပေါ်မှာသူ့တရားရေးဝင်မျိုးကိုနှေးတယ်လက်ထောက်တွေရှိတယ်ဆရာတော်ဟောတဲ့အထဲမှာလည်းပါတာပဲအဲလက်ထောက်နဲ့ရောက်တရားရေးဝင်မျိုးရဲ့တရားရေးဝေးသူရဲ့ဆိုပြီးတော့လက်ထောက်နဲ့ရောက်ထားရတရားထုတ်လို့ရှိရင်ဆရာတော်ရပြင်မော်ရောက်လို့ရှိရင်နေရတာ ਉਹ နေတော့ဒီတရားအစကိုသာမတတ်တော့အစဆရာတော်နဲ့ရတော့အဲ့ဒီအပေါ်လေဆရာယူဝါဆရာယူဝါလို့ဒီတရားစတစ်လုံးဖတ်သွားရင်အနောက်ကတန်းပြီးတော့ဖတ်လာတယ်ဒါကြောင့်မို့ဒီတရားကြီးကျင့်တဲ့အခါကျတော့သာမတပြင်မလို့ဥစဉ်တော့ဟောတဲ့အခါကျတော့အနောက်ကနေကိုကျင့်တဲ့တရားကြီးပေါ်တယ်အဲ့ပေါ်လာတာတွေကိုဥစဉ်တော့ထိုင်ပြီးတော့ပြောပြရတယ်ဆောင်းနေသာဖတ်လို့တော့သာရီကျက်ဖတ်တဲ့အခါကျတော့သာရတရားနဲ့ပုံရင်အဲ့နာကတရားလည်းတော့ဖတ်တယ်လို့ဥပ္ပေနတရားဟောတဲ့အခါကျတော့လေဥပ္ပေနအရှိရာဟောအနောက်ဝတ်သွားသူပေါ်နေ အစာကျတယ်လို့သူတို့ကပြောပေးနေတယ်။အခုပြောပေးတယ်။ဒါတော့မတတ်ဘူးပေါ့။ကိုယ်တင်းတဲ့တရားတွေကဟောဟောနဲ့ပေါ်နေတယ်။အဲ့ပေါ်တဲ့တရားတွေဟောပြရစီစဉ်လို့။ဒါကြောင့်မို့ဒီသဲခုဆရာတော်ကြီးရဲ့လည်းဆာမတတ်တော့အောက်ဝဟောတက္ကာကြီးမေးရတက္ကာကြီးဥပ္ပိမေဆိုအောက်ဝကြီးတက္ကာကြီးဥပ္ပိမေဆရာတန်ဒီနေ့ဗာတရားဟောရမလဲမေးတဲ့အခါကျတော့ပစ္စုပ္ပန်တရားဟောတာဆရာလို့ပြောတော့ဒီငါလည်းဆာမတတ်ဘူးအဲ့တော့ပစ္စုပ္ပန်တရားပဲဟောရမှာပဲတရားကလည်းပစ္စုပ္ပန်မှာရှိတယ်ဒီသဘာဝနဲ့ဒီတရားတွေရတယ်ဆိုပြီးတော့ဆရာရဲ့အစကိုခေါ်ယူရတယ်။အဲ့လိုခေါ်ယူရတဲ့အခါကျတော့အဲ့ဒီအောက်မှာပြိဋ္ဌတ်တယ်အခုတရားအထုတ်တဲ့ယောဂီတွေပေါ့ပြိဋ္ဌတ်တယ်အားလုံးဘလောက်လောက်ရှိလဲဆိုတော့6500 2000လောက်ရှိပါတယ်တရား။အဲ့တော့တရားအထုတ်တဲ့ဒီသက္ကရယောဂီတွေကဘာတွေလဲခါကြီးလို့မရခါကျတော့ပင်ကလေးယောက်ျားလေးတွေပါဆရာဒီကျုပ်ရဲ့အရင်တော့ကခါကြီးတို့ပဲမိန်ကလေးယောက်ျားလေးမြင်တယ်အခုမမြင်တော့ဘူးဆိုတော့တဲမှုဆရာကြီးဆရာတော်ဟောကွက်တယ်မှလည်းပါတယ်ဒီလက်ရှိဆရာတော်ကြီးရဲ့ဟောကွက်တယ်မှလည်းပါတယ်အဲ့လိုပါတဲ့အခါကျတော့ဘယ်လိုလုပ်ပြီးတော့ကြည့်လဲဆိုတော့သူစဉ်းစားတယ်ကိုမရောက်တော့မကြည့်တတ်ဘူးပေါ့ကိုယ်ကိုယ်တိုင်သိလို့လွတ်မြောက်သွားတော့မှဒီဘက်ကလောကတွေကမြင်တဲ့အမြင်၊ကံတွေကမြင်တဲ့အမြင်၊သံဃာလည်းတဲ့အမြင်ဒီအပေလေးဘုံကိုရပါတယ်အဖြစ်မြင်တဲ့မြင်တဲ့အမြင်ကြတော့ဒီသံဃာလွတ်ရတဲ့အမြင်ဒီအပေလေးဘုံလွတ်ရတဲ့အမြင်ရင်းမလို့အဲလောကတွေကသိတဲ့အသိမြင်တဲ့အမြင်တော့တက္ကဒကမလို့သိတဲ့အသိသက္ကတကမလို့မြင်တဲ့အမြင်ဒီခန္ဓာမှာပြန်နေပြီးတော့မြင်တာကပြုံနေလို့မြင်တဲ့အမြင်ဒီဘာလို့ဓာတ်တွေလို့မြင်တဲ့အမြင်အတုပ္ပတွေလို့မြင်တဲ့အမြင်အမြင်ချင်းမတူပါဘူးဒါပေမဲ့လို့မြင်တာကတော့မြင်နေတာပဲသူ့အကန့်နဲ့သူမြင်ပြီးတာဒီတရားအထုတ်တဲ့ယောဂီကအရှိကိုထွက်ပြီးတော့မြင်တာကလောကတရားအမြင်ဒီဉာဏ်နဲ့မြင်တာကြတော့ခန္ဓာမှာရှိတာတွေကိုပြန်ပြီးတော့မြင်တဲ့အမြင်မတူပါဘူးယောဂီရှင်။ကံနဲ့တရားမြင်တဲ့အမြင်နဲ့ဒီတရားတွေကြည့်လို့ဒီခန္ဓာမှာသိပြီးတော့ဉာဏ်နဲ့ကြည့်လို့မြင်တဲ့အမြင်နဲ့ဟွာဟွာတယ်။အဲဒါတရားကြည့်လို့မြင်တဲ့အမြင်မျိုးတရားကြည့်လို့ခန္ဓာထဲမှာသိတဲ့အသိတွေရအောင်လို့ပြင်ပြီးတော့တွေ့ဒီတရားစကားမှာကိုကြိုးစားပြီးတော့အားထုတ်လို့ရှိရင်ဒီတရားတွေကိုရရှိသွားရမှာပါ။အာမျှော့ပါနဲ့ယောဂီတွေ။တထာကတော့ဦးဇင်းမင်းရပြောတယ်လို့တထာကတင်ယူပါ။ဟိုကိုအိမ်မှာသာရဝတ္တတာနဲ့ဒီစကားနဲ့ရောက်တဲ့အခါကျတော့တထာပို့ပြီးတော့တင်ရ။အရှင်တထာမျိုးနဲ့မရတော့။ဘာဖြစ်လို့အရှင်တထာမျိုးနဲ့မရလဲဆိုတော့အရှင်တထာကဝတ်အရှင်တရားရင်ရခဲ့ပြီးတော့နောက်တရားရင်ရဖို့ကြတော့နောက်သက်တက္ကတရားသို့ရတို့ရပို့ပြီးတော့ပတ်ထုတ်ဝတ်အဲ့ဒါတော့တက္ကတရားတွေပို့ကောင်းလာတော့မှအရှိရဖြစ်ပေါ်လာတဲ့တရားတွေကိုကောင်းကောင်းရှုလို့ရနောက်ပြန်ရှုလို့မရပါဘူးအဲဦးဇင်းတို့လောကမှာပစ္စည်းတွေဝယ်တယ်လို့ပေါ့ပစ္စည်းတန်ဖိုးရှိရင်တော့တန်ဖိုးရှိရင်တော့ဈေးကြီးသွားတာပဲဒီစီကောင်းကောင်းလို့စေးကြည့်ပါလေ။ဒါဖြစ်လေဆိုတော့ဒီကိုယ်ဝင်တဲ့ပြည့်စည်ရဲ့အလေးတင်ပေါ်မှာမှုတ်သေးပြီးတော့ပွာတော့ရတာကိုရွှေရွှေဝင်တဲ့သူလည်းကြည့်အဲတစ်ချက်သားဆိုတစ်ချက်သားဈေးပဲပြရနှစ်ချက်သားဆိုဈေးကိုကြည့်ပါတယ်။သုံးချက်သားသားဆိုရင်နှစ်ချက်သားနဲ့ဘူးဈေးကိုကြည့်ပါတော့သူကတန်ဖိုးပြည့်ရင်ကြည့်တယ်လို့ပြင့်သွားတယ်ဆိုတော့သူစဉ်တို့ဒီတရားကြည့်နေတဲ့ရောပြရလေလေအရှိရောင်လေးတရားရဲ့ဉာဏ်တွေကတစ်ဖြည်းဖြည်းမြင့်သွားလို့ဆိုတော့အဲ့ဒီသဒ္ဓါအားတွေလည်းပုံရိုးတိုးပြီးတော့ထားရတယ်ဝတ္တရားအားတွေသတိအားတွေအဲ့ဒါလိုအရင်သဒ္ဓါနဲ့တဆလောက်ပေါ့မဆမဟုတ်တော့ဘူးတဆလောက်အဲ့ဒါလိုတွန်းတင်လို့အထုတ္တသွားတဲ့ယောဂီဆိုလို့ရှိရင်အခုခန္ဓာမှာပေါ်ပြတဲ့တရားတွေအဲ့ဒီတော့မှပြန်သိရတယ်အရင်သဒ္ဓါမျိုးနဲ့မရတော့သ ာပဲအရင်တရားမျိုးနဲ့မရလို့နောက်တရားအားတွေကောင်းတရားတွေတတိယပို့ပြီးတော့ကောင်းဘယ်သူကပို့ပြရလဲဆိုတော့မိမိတို့သောတာကဥစဉ်ပေါ်ခဲ့တယ်လို့ဒီတတိယပါပဲဥစဉ်တို့တတိယပို့ပြီးကောင်းပို့ပြီးတရားအားတွေကောင်းပို့ပြီးတော့ပို့ပြီးအဲ့လိုပို့ပြီးတဲ့အခါကျတော့ဥစဉ်တို့တရားကျင့်တဲ့ယောဂီတွေကဒီဝေဒနာရဲ့၁၄ပါးရဲ့အောက်ပြမုဂ္ဂံကိုမှတ်ခံနိုင်တော့နည်းနည်းလုံလိုက်တာတို့မသိမတာလေးရှင်းပြလိုက်တာတို့မသိမတာလေးလူကောင်းကိုမှတ်ပြလိုက်ကြွပြလိုက်တာတို့လောက်တဲ့ယောဂီကတော့အန္တရာယ်မလုံတဲ့အတွက်ဒီစိတ်ကိုပြန်ပြီးတော့ရှုဖို့မရဘူး။ဒါဆိုရင်ကျွန်တော်ဒီစိတ်ကမျိုးမျိုးဖတ်ပေါက်ပြပြီးထွက်မသိလို့ရှိရင်တော့ဟောငါရောငါကိုလို့ဆွဲထားတော့တကယ်မခံနိုင်လို့ဒုက္ခဝိညာဉ်မပေးလိုက်တယ်ကြွပေးလိုက်တယ်နည်းနည်းပါပါရှေ့ပေးလိုက်တယ်အဲ့ဒါလိုလုပ်တာလေဒီစိတ်ကဖတ်တော့ကြာပြီးတော့ကိုယ်လည်းနေပြီးတော့ဖတ်ယူရတယ်ဒါတော့မိမိတို့သိလာပါလိမ့်မယ်ဒါကြောင့်မို့ဒီတစ်ခါမှာလဲဒီတရားတွေကိုကြိုးစားပြီးတော့အားထုတ်ကြပါလို့ဦးချင်းပြောရင်လည်းဒီတရားတွေဆက်ပြီးတော့ကြည်ညံပွားများအားထုတ်ကြပါအဲ့တော့အားလုံးလောက်ချင်းနမတတ္တသုံးပြီ